ီပို့တထောင်မြို့နယ်မှာဆိုရင်ကလေးတွေကိုမွေးစားထားတဲ့သူရဲ့ရှင်ပေါင်းကနေပြီးတော့ဒီမွေးစားထားတဲ့ကလေးငယ်မိန်းကလေး၄ဦးကိုအာဓမပြုကျင်တယ်လို့လည်းသိရပါဗါး။နောက်ပြီးဒီကလေးတွေပေါ်မှာလည်းဒီမွေးစားထားတဲ့ကလေးတွေကိုလည်းညှဉ်းပန်းနှိပ်စက်တာတွေရှိတယ်လို့သိရပါဗါးရှင်။ဒီချင်းင်းနဲ့ပတ်သက်ပြီးဘလို့များဘာများသိထားလဲရှင်။
ချင်းနော်ဘလိုလေးခုချင်းနေတော့စစ်တုံးမှာပဲဒီမှာလေးနော်ဒေါက်ဖန်ကိုလည်းစစ်တုံးမှာရှိသေးတယ်ကိုကုနာမို့လည်းဟွာရဲအချုပ်ထဲမှာစစ်တုံးမှာရှိတယ်ရှင်ဟုတ်အခုတော့လူငယ်ပြင်းကလည်းအခုစစ်နေတာပေါ့လေဟုတ်ကလေးတွေကိုဒီ resistance နဲ့ပတ်သက်လို့ပေါ့လေအဲ့ဒါတွေကိုစစ်စစ်နေတာရှင်ဒီဖြစ်စဉ်စပြီးတော့ပြည့်ရဲ့ဟာဒီလိုကလေးတွေရဲ့ရိုက်စမ်းလေကလေးတွေချင်းမစားလို့ငိုတော့နေကြားလို့အိမ်နီးနားချင်းတွေကလည်းပြီးတော့မှဝိုင်းပြီးပြောကြရတယ်ရှင်ဝိုင်းပြီးတော့ရက်ပက်ရုပ်ဆုံရေးမှုကိုတိုက်နေတယ်ဟာတိုင်နာနေစပြီးတော့မှရက်ပက်ရုပ်ဆုံရေးမှုကလည်းဒီကောပေါ့ကလေးအိမ်ကပေါ့လေလူကိုခေါ်တော့ကလေးတွေကိုခေါ်ပြီးမွေးစားထားတဲ့ဒေါခန့်မရှိဘူး။တချို့အိမ်မှာသူတို့ဒေါခန့်ထားတဲ့ဒေါခင်ကျော်ဆိုတဲ့အမျိုးသမီးရှိတယ်ပေါ့။အဲ့ဒီအမျိုးသမီးကနေပြီးတော့ပေါ့ကလေးတွေကိုသမင်းလည်းမမှန်မချိုးဘူးပေါ့လေ။ကလေးတွေကိုလည်းသူချိုးချီထားတာလိုပဲ။ဘေးကလူတွေကနေတွေ့တဲ့အတွက်ပေါ့လေ။ဒါကြက်ပဲအုပ်ချုပ်ရေးမှုကနေပြီးတော့မှသူ့ကိုခေါ်ပြီးတော့မှလက်မှတ်ထိုးခိုင်းတယ်ပေါ့လေ။ခံဝင်ထိုးခိုင်းထားတယ်။ခံဝင်ထိုးခိုင်းထားပြီးတော့ကျမတို့ကကြက်ပဲအုပ်ချုပ်ရေးမှုကြီးတို့ဒီ AD ပေါ့လေ။ထွေဟုတ်တော့ရဲတက်ခွဲမှုတွေကနေသူခေါ်ပြီးတော့မှခေါ်ပြီးဆစ်တယ်ပေါ့လေ။ခေါ်ဆစ်တော့ဒါမျိုးမလုပ်ဖို့ကလေးတွေကိုဟောပေါ့လေ။မမှန်ကန်ကန်စီးကြကြချေးဖို့လို့ပြောပေါ့လေဒါမဲ့ကလေးတွေကိုလည်းခေါ်ပြီးတော့ထက်ပြီးတော့မှတောင်းနေပါလိမ့်မှာသွားမိတဲ့အခါမှာတောင်းနေမှာကလေးတွေကပေါ့လေသူတို့ဟိုပြောရဲဆိုတဲ့စကားတန်းတွေပြောတဲ့အခါမှာကလေးတွေကနေသူ့ဆိုင်ရာကြားဆတ်မှုတွေရှိနေတယ်ဆိုတာလေးပေါ့လေဆန်ဆဲလွန်စားရတယ်ပေါ့ဆဲလွန်စားရတဲ့အခါမှာဒီရှီယာစီမှာပါတဲ့လူသမီးတွေမိခင်နဲ့ကလေးကအမျိုးသမီးတွေကထက်ပြီးကလေးတွေခေါ်ပြီးဖြစ်တယ်ပေါ့ဖြစ်တဲ့အခါမှာကလေးတွေနဲ့ပတ်သက်လို့ဒီဟာတွေနဲ့ပတ်သက်တော့နေမှုဆိုင်ရာကြားဆတ်ကလေးခံရရဆိုတာဆန်များဖြစ်ပေါ်ဖြစ်လာတာနဲ့ထက်ပြီးတော့ခေါ်ပြီးဖြစ်တယ်ပေါ့ထက်ပြီးခေါ်ပြီးဖြစ်ပြီးတော့ပေါ့နောက်လူမှုဝန်ထမ်းကိုလည်းအကြောင်းကြားတယ်ပေါ့ဒီကလေးတွေကတက်မပြေသေးဘူးလေအကုန်လုံးကလေအဲ့ဒါနဲ့ဆိုလူခုဝင်နေရတယ်ဒါလာပြီးတော့မှ24ရက်နေကျတော့အလိုက်ကျတဲ့ကလေးတွေကိုလေအလိုက်တဲ့အခါကျမကတော့ဒါလေးနဲ့ပတ်သက်လို့ပေါ့လေကျမကလည်းညနေတက်ဖွဲ့ရရောကျမကပေါ့လေဒါသေဦးကလည်းကျမကဒါလေးနဲ့ပတ်သက်လို့အကြောင်းကြားထားတယ်ဒါပေမဲ့ကျမကလည်းပေါ့လေဒီမွေးစားထားတဲ့တော်ဆန်းဒီဗမာပြည်မှာမရှိသေးဘူးနိုင်ငံခြားကိုရောက်နေရဆိုလို့ရှိရင်တော့ဒါသတင်းမီဒီယာမှာရမ်းပြန်သွားလို့ရှိရင်ဒီမျိုးသမီးပြန်မလာရင်ငွေစောပြတ်သွားဆိုင်လေပေါ့လေအဲ့ဒါဆိုလို့ရှိရင်တော့ထွင်းလေးလွတ်ပါစီစားပြီးလဲဆွတ်နေပါဆိုပြီးတော့မှပြောနေလို့မရှိသေးဘူး24ရက်နေမှာကလေးတွေကိုဒီလူမှုဝန်ထမ်းကလည်းကန်ဆယ်ရေးပြန်လဲနေတော့ဆက်ထားရေးသူကပြောပို့လိုက်တယ်ပို့လိုက်ပြီးတော့မှစစ်နေလို့မရှိသေးရခုတော့ခန့်လည်းရောက်လာတာပေါ့ဒါပေမဲ့ဟိုအမျိုးသားသူ့အိမ်မှာ driver ဦးလာမိုးကတော့သူကတော့ဒီကလေးတွေကိုဒီလိမ်မှုဆိုင်ရာအကျန့်ဆတ်မှုနဲ့တိတိကျကျတွေ့တယ်မနေ့ကတော့3ခွန်6နဲ့တရားစွဲလိုက်
လက်တလုံးချင်နေကတော့အဲ့ခဏကသူတို့ကိုမွေးစားထားတယ်ဆိုတဲ့အမျိုးသမီးကိုလည်းစစ်နေတယ်ပေါ့
ဟုတ်ကဲ့ရှင်စစ်နေတယ်ဆိုအဲ့ဒီအမျိုးသမီးကတော့ခုကပေါ့လေဒါကလေးတငယ်ကလေးတငယ်နဲ့တော့ဒါသေချာပေါက်ပါတယ်ပေါ့လေနောက်တစ်ခုကတော့ဒီလူကုန်ခုနဲ့ရောသေချာညိနေနေလားနောက်တစ်ခုကသူကနိုင်ငံသားတော့ခံယူထားရတဲ့ပေါ့လေဒီမှာရောလောကနဲ့မှာပေါ့လေဖတ်ဖို့တင်နေရောအတတိကျနေနေတာလားဆိုတော့ခုချိန်စစ်နေတော့မှာပေါ့
လက်တလုံးမှာတော့ကလေးတွေရဲ့ကျန်းမာရေးအခြေအနေတို့ပါတော့ဘယ်လိုမျိုးရှိလဲ
ကလေးတွေကတော့လေဟိုအစားအသောက်မစားရတဲ့အတွက်ကျော်ကလေးကိုညီတို့ပေါ့လေဟောပေါ့ကြုံလီတယ်ပေါ့လေကလေးတွေနောက်တစ်ခုကလည်းကလေးတွေမှာလေဒီလိမ့်ပန်းဆိုင်ရာတက်ဆတ်မှုဆိုင်ရာမျိုးသမီးလေးတွေညင်တယ်ပေါ့လေအဲ့တည်းမေးတဲ့အခါမှာကလေးတွေကပေါ့လေဟိုနေမကောင်းလို့ဆေးတဲ့အခါတွေဆိုပြီးတော့သူကပြောတယ်ပေါ့ဒါပေမဲ့ကလေးတွေကခုလူကယ်လီယံရောက်တဲ့အခါမှာကလေးတွေကတော်တော်လန်းလန်းဆန်းဆန်းရှိလာတယ်ပေါ့လေကလေးတွေလည်းတွေ့လာရတယ်ဆိုတော့နည်းနည်းလေးသူတို့ကဘဝနည်းနည်းလေးပေါ့လေအခုကလေးစဘာဝအတိုင်းနည်းနည်းပြန်ဖြစ်လာတယ
်ဒီမွေးစားထားတဲ့ကလေးတွေတဲ့ကတချို့ကလေးတွေကလူကယ်ပြန်ကနေပြီးတော့စာချုပ်စာတမ်းနေနဲ့မွေးစားထားရလို့သိရပါတယ်ရှင်အဲ့ဒါကိုရောဘယ်လိုများသိထားလဲရှင်
ကျေးဇူးအရားလည်းနှစ်ယောက်မွေးစားထားတယ်လို့ပြောရတယ်။အဲ့ဒါလည်းကျမတို့ပြန်စစ်ဆိုင်ထားတယ်။တနေ့ခါလေးကရောဘယ်လိုမျိုးဟိုကလောက်တာလဲပေါ့လေ။ဟိုသူစေယောကနေခေါ်ထားတာလားပေါ့လေ။ဘယ်လိုမျိုးသူများမိဘမဲ့ကလေးကိုခေါ်ပြီးမွေးစားထားတာလားဆိုတော့အခုသူလည်းစေချာစစ်နေတယ်။စာချုပ်စာတမ်းနဲ့မွေးတယ်ဆိုတော့သူကလေစာချုပ်စာတမ်းပါချက်ကတော့ဒါညီမလေးတို့လည်းသိတယ်။ဒါသားသမီးလို့မွေးစားထားရတယ်ဟိုကြောင်းထားရတယ်ပေါ့လေ။အသာစားစီစဉ်လေမွေးစားမွေးကံမွေးစားထားတယ်။သူတိုင်းနဲ့လည်းမကောက်နေဘူးလေ။ဟိုသူမွေးစားထားတာလေ
။ပြည်သူ့လူတော်ကိုယ်စားလှယ်တယောက်နေနဲ့ဒီဖြစ်စဉ်ပေါ်မှာဘယ်လိုကူညီဆောင်ရွက်ပေးသွားဖို့ရှိလဲရှင
်။အမတော်တို့လူကယ်ပြန်ပေါ့လေဥပဒေဆောင်နေတယ်လေ။ဒါကျမတို့ဆက်သွယ်ပြီးတော့မှကျမတို့လိုအပ်ချက်တွေလည်းလုပ်ပေးဖို့ဘာတွေလဲလိုအပ်နေတယ်လဲပေါ့လေ။ဒါမှမဟုတ်လည်းဖြစ်ဖို့ရတိတိကျကျလေးဖြစ်ဖို့ရပေါ့လေ။အဲ့ဒါလေးပါ။အဲ့ဒါလေးတော့ကျမတို့တောင်းမြမဒီရတဲ့ဖို့ကိုလည်းပေါ့လေ။ဒါအမှုမှပေါ်ထွေးနေပေါ့လေ။မှန်မှန်ကန်ကန်မြန်မြန်ဆက်ဆက်လုပ်နိုင်ဖို့ပေါ့လေ။အဲ့ဒါမျိုးအဲ့ဒါလေးတော့ကျမတို့တွန်းအားလေးပေးပြီးတော့မှကျမတို့တောင်းဆိုထားပါတယ်
။အခုလိုဖြေကြပေးတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင်။